ဒီနေ့ဟာ82နှစ်မြောက်ချင်းမျိုးသားနေ့ဖြစ်ပါတယ်မြန်မာနိုင်ငံမှာသမိုင်းဆင်ဆက်ဖွံ့ဖြိုးတိုးတက်မှုအနှိမ်ဆုံးပြည်နယ်တစ်ခုဖြစ်ခဲ့တဲ့ချင်းပြည်နယ်ဟာအခုချိန်ထိလည်းတည်တာတဲ့တိုးတက်မှုတွေဖြစ်မလာသေးတဲ့အချက်ကချင်းလူမှုအတွက်စိတ်မသက်သာစရာအချက်တစ်ခုဖြစ်နေပါတယ်ပြည်တွင်းချင်းနေဆိုးဝါးမှုတွေကြောင့်ပြည်ပကိုထွက်ခွာလာခဲ့ကြတဲ့ချင်းလူဦးရေဟာလည်းနှစ်သိန်းနီးပါးရှိလိမ့်မယ်လို့ချင်းရေးဆောင်ရွက်သူတွေကခန့်မှန်းကြပါတယ်ပြည်ပရောက်ချင်းလူမျိုးတွေကတော့82နှစ်မြောက်ချင်းမျိုးသားနေ့ကိုပြီးခဲ့တဲ့စနေနေ့ဖေဖော်ဝါရီလ16ရက်နေ့တော့ကနိုင်ငံကလိုက်ကြိုတင်ပြီးတော့ကျင်းပခဲ့ကြပါတယ်ဒီနေ့ကြောက်တဲ့ချင်းမျိုးသားနေ့နဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ရောက်ဒီအမေရိကန်မြန်မာအသင်းရဲ့ဥက္ကဋ္ဌဒေါက်တာရိုဒင်းရဲ့အမြင်ကိုသိရအောင်ကျွန်တော်မေးထားတာရှိပါတယ်ချင်းမျိုးသားနေ့တွေကျင်းပလာခဲ့တာ82နှစ်ရှိလာခဲ့တဲ့ဆိုပေမဲ့လည်းချင်းဒေသမှာတော့ထူးခြားတဲ့တိုးတက်ပြောင်းလဲမှုတွေရှိမလာနိုင်သေးပဲနိုင်ကြတဲ့အချိန်တွေမှာဆက်ပြီးတော့ရှိနေတော့မယ်လို့ဒေါက်တာရိုရင်းကပြောပါတယ
်ချင်းပြည်နယ်ဆိုတာကကျွန်တော်တို့အရင်ကအတိုင်းနဲ့ပြည်နယ်၁၄ခုဗမာပြည်မှာရှိတဲ့တဲမှာအစင်းရဲဆုံးပြည်နယ်ဖွံ့ဖြိုးမှုအနှိမ့်ကျဆုံးပြည်နယ်ဖြစ်ခဲ့ပါတယ်အခုအထိလဲတဝက်တစ်ပြက်ဒီမိုကရေစီအောက်မှာအဲ့ဒီဟာတွေဆက်ရှိနေသေးတယ်အားလုံးနေပါကနှိမ့်ချနေသေးတာဖြစ်တယ်အဲ့ဒီတဲမှာအဓိကတော့လမ်းပန်းဆက်သွယ်ရေးဒါနှိမ့်ချနေသေးတယ်ပညာရေးကလည်းမနှစ်သက်ဆိုလို့ရှိရင်ဆယ်တန်းအောင်တဲ့ကြာခိုင်နှုန်းကချင်းပြည်နယ်အနှိမ့်ဆုံးနောက်စီးပွားရေးအရာကောကျမ်းမာရေးအရာကောအဖက်ဖက်ကနှိမ့်ချနေသေးတာကိုကျွန်တော်တွေ့ရပါတယ
်ချင်းလူမှုဟာလွတ်လပ်မှုနဲ့ဒီမိုကရေစီကိုလိုလားတဲ့လူ့အဖွဲ့အစည်းဖြစ်ကြောင်းကိုလည်းဒေါက်တာရိုရင်းကချင်းမျိုးသားနေဖြစ်ပေါ်လာပုံသမိုင်းနဲ့ရှင်ပြီးတော့ရှင်းပြပါတယ်
ကျွန်တော်တို့ချင်းမျိုးသားနေဆိုတာသမိုင်းကုန်အင်မတန်ရှိတဲ့မျိုးသားနေတစ်ရပ်ဖြစ်ပါတယ်1948ခုနှစ်ဇန်နဝါရီလ4ရက်နေ့မှာဗမာပြည်ကဗြိတိရှ်လက်အောက်အနေလွတ်လပ်ရေးရတယ်အဲ့ဒီအချိန်အထိကချင်းဟီရိုးရီဂူလေးရှင်းအက်ပေါ့နော်1896ကအင်္ဂလိပ်တွေတီထွင်ရေးဆွဲခဲ့တဲ့ချင်းဟီရိုးရီဂူလေးရှင်းအက်အရာအုပ်ချုပ်ထဲတာဖြစ်တယ်လွတ်လပ်ရေးရပြီးတော့တလအတွင်းမှာပဲဖလမ်းမြို့အဲ့ဒီတုန်းကတော့မြို့တော့ပေါ့လေအမချင်းလူထုအစည်းအဝေးကိုဒီမိုကရေစီနည်းကြကြခေါ်ဆောင်ခဲ့တယ်မြန်မာနိုင်ငံတော်သမရကြီးစောက်ရွှေတိုက်ကိုရိုင်းပါဝင်ပြီးတော့တက်ရောက်ခဲ့တယ်ချင်းမျိုးသား9000လောက်ကနေပရိသတ်စနစ်တိုက်ပကြီးစနစ်ပေါ့နော်အဲ့ဒါကိုပယ်ဖျက်ပြီးတော့ဒီမိုကရေစီကြကြအုပ်ချုပ်ဖို့ဒါချင်းကြီးရကောင်စီရဲ့အဆိုပြုချက်နဲ့ဖြစ်လာတဲ့ချင်းကြီးရစုံစမ်းရေးကော်မတီမှာမဲပေးဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်လူ9000အနက်တန့်ကွက်မဲပေးတာက18ယောက်ပဲရှိတယ်ဆိုတော့တမိုင်းအောင်ပွဲတရဖြစ်ပါတယ်ကျွန်တော်ချင်းမျိုးသားများဟာလွတ်လပ်မှုဒီမိုကရေစီစနစ်ကိုမြတ်လို့ရဆိုတာချင်းမျိုးသားနေဖြစ်ပေါ်လာပုံကနေသက်သေခံနေပါတယ
်ချင်းလူမှုပါဝင်မြန်မာနိုင်ငံတိုးတက်ထွန်းကားရေးကမြန်မာဒီမိုကရေစီရေးနဲ့ဆက်ဆက်နေတာကြောင့်ဒီမိုကရေစီမဆန်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာချင်းမျိုးသားတွေပူးပေါင်းပါဝင်ကြဖို့ကိုလည်းဒေါက်တာရိုရင်းကတိုက်တွန်းပါတယ
်ချင်းမျိုးသားအလုံးတိုးတက်ဖို့အတွက်ကျွန်တော်တို့ဒီစိတ်ဒီချိန်မှာဒီမိုကရေစီအပြည့်အဝမရရှိသေးပါဘူးစီးလုံးညီညွတ်မှုနဲ့ဒီမိုကရေစီပန်းတိုင်အပြည့်ရရှိအောင်အခုကျွန်တော်တို့တိုက်ပွဲဝင်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေဒီစစ်တပ်ကနေရေးဆွဲခဲ့တဲ့စံမပြီးတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်အနှစ်သာရမပါတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စကိုအားတက်ပြောဥပပေါင်းဆောင်ရွက်ကြဖို့လိုမယ်လို့ကျွန်တော်မှတ်သားချင်ပါတယ်
အမေရိကန်ပြည်ထောင်စုမှာရောက်ရှိနေကြတဲ့ချင်းလူမျိုးတွေက6000ကျော်လောက်ရှိမယ်လို့ဒေါက်တာရိုဒင်းကခန့်မှန်းပါတယ်။မလေးရှားနိုင်ငံရောက်ချင်းလူမျိုးတွေကလည်း6000လောက်ရှိတယ်ဆိုတာကြောင့်ပြည်ပရောက်ချင်းလူမျိုးတွေအများဆုံးရှိကြတာကတော့အမေရိကန်နဲ့မလေးရှားပဲဖြစ်ပါတယ်။မြန်မာနိုင်ငံတွင်းမှာတော့ချင်းလူမျိုးဥယေ2000နီးပါးရှိမယ်လို့ခန့်မှန်းပါတယ်။